မြန်မာစစ်ကောင်စီတပ်တွေနဲ့အတူလက်အောက်ခံ BGF နေကြားဆောင်တပ်တွေကတစ်ဖက်၊ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ် PDF တို့ကတစ်ဖက်မြဝတီခရိုင်မြစ်တာလင်းမြိုင်ရွာဘက်မှာတိုက်ပွဲဖြစ်ပြီးဖလူးရွာထဲမှာလည်းစစ်ပေးရှောင်ဒုက္ခသည်တွေရှိရာကိုဝင်ရောက်ပစ်ခတ်တာတွေရှိတဲ့အတွက်ဖလူးရွာဘက်မှာလည်းနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒါကြောင့်ကရင်ဒုက္ခသည်2000ကျော်လောက်ဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုညဦးပိုင်းအထိထွက်ပြေးလာနေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရာ 4K ကော်မျိုးတစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပြီးလွှတ်တော်အမတ်2ဦးနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာကစပြီး KNU တပ်ဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာ၅ရက်ရှိသွားပါပြီ။တနင်္ဂနွေနေ့မှာလည်းမြစ်တာလေးမြိုင်ဆိုတဲ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးညနေပိုင်းမှာတော့ပြည်တွင်းစစ်ဘေးရှောင်9000လောက်ခိုးလုံနေတဲ့ဖလူးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒုက္ခသည်တွေခိုးလုံနေတဲ့ဖလူးစာတင်ကျောင်းဘက်ကိုစစ်ကောင်စီတပ်တွေနဲ့နေကြောင်တပ်တွေဝင်ရောက်လာတဲ့အတွက်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးနေရကြောင်းဖလူးရွာကဒေသခံတဦးကပြောပြပါဗျ။
ဖလူးစာတင်အခုကျွန်တော်တို့အခုလက်ရှိကျွန်တော်တို့အခုနှစ်လေးဖြစ်တဲ့အားတော့ဖလူးစာတင်ကျောင်းဖလူးစာတင်ကျောင်းမှာဖြစ်တယ်။တို့တော်များများလည်းကျွန်တော်ဟိုဘက်ကန်းကိုတော့ကူပေးထားတယ်ရှင်းနေနေရမှာ။အခုမောင်းတော့နည်းနည်းခဏရက်ထားတယ်။ပြီးတော့လည်းလက်နဲ့ပြန်တယ်တနက်တန်လေးနင်းနေတဲ့အတွက်ကြောင့်ဒီဘက်ကန်းမှာပဲထားထားရဗျ။ဟိုဘက်ကမရှိရသေးဘူး။တက်ဝက်လောက်ပဲရှိရသေးတယ်။
လူရည်ထောင်နဲ့ချီပြီးတောင်ရင်မြစ်ကိုကူးပြီးပြေးနေရကြောင်းအသက်အရွယ်ကြီးသူတွေအတွက်အခက်အခဲရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကလည်းပြောပြပါတယ
်။ထောင်နဲ့ချီရှိတယ်ရှိတယ်ခင်ဗျာ။တချို့နေရာတွေမှာလည်းကြီးကလူတည့်ရဲ့ညီမနှစ်ပြည့်ပြည့်ကူးရတာတော်ခဲကူးရတဲ့အတွက်တချို့ကျမရင်းမပြေဆုံးနေတဲ့ကြီးတွေကတော့ကူးကိုခက်ခဲနေတယ်ပေါ့
။တနက်တွေပြက်ခတ်တန်နေကြောင်းတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ချမ်းကိုပြေးနေသူတွေလည်းရှိသလိုပြေးလို့မရလို့တောတောင်တွေထဲပုန်းအောင်နေရသူတွေလည်းရှိနေသေးတာပါ။ပြည်တွင်းမှာကြံနေတဲ့ဒုက္ခသည်တဦးကတော့အခုလိုပြောပြပါဗျ
။ထောင်းထဲမှာလေခါတယ်ရေတွေလည်းဆူရွှဲလို့အဲ့ဒီမှာထောင်းထဲမှာကြောက်ကဘာထဲမှာအဲ့ဒီမှာတက်ပြီးမှနေရတာဒီမှာရေမှာချမ်းတော့အခုတော်တော်လေးကိုချမ်းနေရသူတို့မလေးကျမတို့မနေရတော့လေးမှာအဲ9နာရီ10မိနစ်လောက်မှဆိုတော့မတိတော့ဘူးအဲ့ဒီမှာသူတို့မှဖလောက်ဖလောက်တော့ဒိုးဦးကြီးနဲ့ဖြစ်ကြပြီပြောဟာဟိုအမြောက်ကောင်ကအဖွဲတွေကဆင်းလာတယ်လူကြားတာပဲဆင်းလာတယ်ဖလူးရွာတဲ့ကိုဝင်လာတော့အဲ့ဒီမှာဒီကအဖွဲတွေကပြန်မှထိတွေ့မှုဖြစ်တာပေါ့အကစားကသူတို့10ရောက်လောက်အထက်ထဲမှာပိတ်မိနေသေးတယ်တဲ့ဖလူးရွာထဲမှာအဲ့ဒါဆိုတိုက်ပွဲကဖြစ်အောင်မဲ့သဘောရှိတယ
်ထိုက်တဲ့ချမ်းကိုပြီးခဲ့တဲ့ရက်ကလည်းဒုက္ခသည်2000ကျော်ထွက်ပြေးသွားခဲ့ပြီးဒီဇင်မာလာ19ရက်နေ့မှာတော့ဒုက္ခသည်တရားကြော်ကိုထိုင်းဘက်ကမြန်မာဘက်ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့အဲ့ဒီဒုက္ခသည်တွေနေထိုင်ရာမဲထော်တလေးဘက်မှာလည်းသူတို့နေအိမ်တွေလက်နက်ကြီးကြီးတွေကျလို့ပျက်စီးတာတွေရှိတယ်လို့တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မလုံခြုံတာကြောင့်နေရက်ကိုပြန်လို့မရသေးပါဘူး။ကြံနေသေးတဲ့ဒုက္ခသည်တွေဟာထိုင်းဘက်ကိုဒီဇင်မာလာ19ရက်နေ့ညနေပိုင်းမှာထပ်ပြီးထွက်ပြေးလာနေတဲ့အတွက်ထိုင်းဘက်ကလည်းစစ်ဘေးရှောင်ဒုက္ခသည်တွေကိုနောက်ထပ်နေရာရင်းကိုပြန်ပို့တာတွေမလုပ်စေချင်ဘူးဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်မြန်မာဘက်မှာရှိတဲ့ဒုက္ခသည်တွေဟာလည်းစစ်ပွဲတွေကြောင့်နေထိုင်စရာနေရာအစားအသောက်နဲ့တောက်ရည်အခက်အခဲတွေကြုံနေရပြီးတောတောင်တွေထဲမှာတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်